This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားများပေါင်းတဘာဝပြီစစ်အာဏာရှင်ပြီးတော့မှကင်ဝေးပြီးကိုစိတ်နှပါပေးကင်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဇူလိုင်လ28ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းစီစဉ်များစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဦးစွာရေဒီယို NUG ရဲ့စီးရီးသတင်းကောက်နှုတ်ချက်များကိုရန်တိုင်းမှတင်ဆက်ပေးမှာဖြစ်ပါရယ်ရှင်
။ရေဒီယို NUG သောတာရှင်များမင်္ဂလာပါခင်ဗျာ။ခုချိန်အစပြီး2025ခုနှစ်ဇူလိုင်လ28ရက်နေ့ညပိုင်းမှာတင်ပြပေးမယ်။ရေဒီယို NUG ရဲ့စီးရီးသတင်းများကိုကျွန်တော်ရန်တိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ခင်ဗျာ။ပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့အချမ်းပတ်ဆေးအုပ်စုကနထိုးကြီးမျက်ရှုရွာကျောင်းကြီးကုန်းဖျားကိုဒရုန်းနဲ့ပုံကျဲတိုက်ခတ်ခဲ့တဲ့ဖြစ်စဉ်ကို NUG လူခွင့်ရေးဆိုင်ရာဝန်ကြီးဌာနမှအသေးစိတ်ထုတ်ပြန်တဲ့သတင်းပဲဖြစ်ပါတယ်။မန္တလေးတိုင်းငင်းကြံခရိုင်နထိုးကြီးမြို့နယ်မျက်ရှုရွာအနီးရှိစစ်ဘေးရှောင်များရှိရာကျောင်းကြီးကုန်းဖျားကိုဇူလိုင်လ26ရက်နေ့မနက်10:45မိနစ်မှာအကြမ်းဖက်စစ်အုပ်စုကဒရုန်းပုံးနဲ့၃ကြိမ်ကျဲချတိုက်ခတ်ခဲ့တာကြောင့်ကလေးငယ်၄ဦးပါဝင်ပြည်သူ6ဦးအပြစ်မဲ့သေဆုံးခဲ့တယ်လို့ကလေးငယ်နဲ့ပြည်သူ6ဦးထိခိုက်ဒဏ်ရာရှိခဲ့တယ်လို့ NUG လူခွင့်ရေးဆိုင်ရာဝန်ကြီးဌာနမှထုတ်ပြန်ပါတယ်။တရုံမြို့နယ်တက်ကြခြင်းလေချောင်းကာကွယ်ရေးတပ်ကနေနထိုးကြီးမြို့နယ်အောင်ချမ်းသာရွာအောင်မြင်သာရွာတို့ကိုဖျက်ပြီးစစ်ကြောင်းထိုးလာတဲ့ချမ်းပတ်စစ်အုပ်စုရဲ့အင်အား150ခန့်ပါတဲ့စစ်ကြောင်းဟာမျက်ရှုရွာအနီးကိုလက်နက်ကြီးတွေနဲ့ပစ်ခတ်ဝင်ရောက်တပ်ဆွဲခဲ့တာဖြစ်ပါတယ်။ဇူလိုင်လ26ရက်မနက်ပိုင်းမှာတော့မျက်ရှုရွာမှာတပ်ဆွဲထားတဲ့အချမ်းပတ်စစ်အုပ်စုဟာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲမျက်ရှုရွာနဲ့နှစ်မိုင်ခန့်ဝေးတဲ့စစ်ရှောင်းများခိုးလုံရာကျောင်းကြီးကုန်းဖျားကိုဒရုန်းပုံကျဲတိုက်ခတ်ခဲ့တာကြောင့်ကလေးငယ်တွေပါဝင်တပ်ကြီးရွယ်တွေသေဆုံးခဲ့ရတာဖြစ်တယ်လို့ဖော်ပြပါတယ်။အပြင်ဘက်တေဆုံးခဲ့သူတွေထဲမှာအသက်မပြည့်သေးတဲ့ကလေးငယ်ယောက်ျားလေး2ဦးနဲ့မိန်းကလေး2ဦးအပါအဝင်အသက်40ရွယ်အမျိုးသမီး2ဦးနဲ့အသက်60ရွယ်အမျိုးသမီး2ဦးစုစုပေါင်း6ဦးတေဆုံးခဲ့ရပါတယ်။ဒါပြင်ကျောင်းကြီးကုန်းဖျားအဆောင်အုံတွေလည်းထိခိုက်ပျက်စီးခဲ့ပြီးခြေရွာ3ရွာကဒေသခံပြည်သူ1000ကျော်ဟာလည်းဘေးလွရာကိုနေရက်စွန့်ခွာထွက်ပြေးတိမ်းရှောင်နေကြရပါတယ်။လက်ရှိချိန်ဟာဗုဒ္ဓဘာသာမြန်မာလူမျိုးတွေရဲ့ဝါရင်းကာလအချိန်ဖြစ်ပေမဲ့အကြမ်းဖက်စစ်အုပ်စုဟာအပြစ်မဲ့ပြည်သူတွေရှိတဲ့နေရာတွေနဲ့အတူဘာသာရေးအဆောင်အုံတွေကိုပြစ်ပတ်ထားတိုက်ခိုက်မှုတွေဟာဒီကာလအတွင်းမှာပဲစိုးရွားစွာကျူးလွန်တိုက်ခိုက်နေတာပဲဖြစ်တယ်လို့လူခွင့်ရေးဆိုင်ရာဝန်ကြီးဌာနကဆိုပါတယ်။လူခွင့်ရေးဆိုင်ရာဝန်ကြီးဌာနအနေနဲ့ပြည်သူတရားလုံးတန်းတူညီမျှမှုရရှိရေးငြိမ်းချမ်းရေးနဲ့တရားမျှတမှုရရှိရေးဒီဆိုတဲ့ဥတီချက်တွေကိုခိုင်ခိုင်မာမာလက်ကင်ဆွဲထားပြီးအကြမ်းဖက်စစ်အုပ်စုရဲ့ကျူးလွန်မှုတွေကိုအပြစ်ပေးအရေးယူနိုင်ရေးအစွမ်းကုန်တာဝန်ယူဆောင်ရွက်သွားဖို့ကြိုးပမ်းသွားမှာဖြစ်တယ်လို့ဖော်ပြပါတယ်ခင်ဗျာ။ဆလဘီအမျိုးသမီးလူငယ်နဲ့ကလေးငယ်ရေးရဝန်ကြီးဌာနပါဝင်စေရနာရှင်လူရှင်များမှလေချောင်းရံသတင်းပို့စနစ် TYT စကားပြောဆက်အလုံး60တိတိကိုထောက်ပို့ပေးရခဲ့တဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။အမျိုးသမီးလူငယ်နဲ့ကလေးငယ်ရေးရဝန်ကြီးဌာနပါဝင်စေရနာရှင်လူရှင်များမှဆလင်းကြီးစာသင်ကျောင်းများအတွက်လေချောင်းရံသတင်းပို့စနစ် TYT စကားပြောဆက်အလုံး60တိတိကိုထောက်ပို့ပေးရခဲ့ပါတယ်။ဆလင်းကြီးစာသင်ကျောင်းတွေအတွက် TYT စကားပြောဆက်အလုံး60တိတိကိုထောက်ပို့နိုင်ခဲ့ပါပြီ။ပောင်ရင်ကူညီပေးခဲ့ကြတဲ့သူအားလုံးကိုကျေးဇူးတင်ရှိပါတယ်လို့ဆလင်းကြီးမြို့နယ်လက်ပတော်တောင်ပင်မသပိတ်ကအသိပေးဆိုထားပါတယ်။အဆိုပါစကားပြောဆက်များရရှိတဲ့အတွက်စစ်ကောင်စီရဲ့လေကြောင်းသတင်းများကြိုတင်ရရှိပြီးဆရာဆရာမနဲ့ကျောင်းသားကျောင်းသူများဘုန်းခိုခြင်းတို့ကြိုတင်ရှောင်ရှားနိုင်တော့မယ်လို့အသိပေးဆိုထားပါတယ်ခင်ဗျာ။အခုတခါစစ်ကောင်စီရဲ့တပ်တွင်းကစစ်သားနဲ့စစ်သားမိသားစုတွေသတိရှိပြီးပြည်သူရှင်ခွင်မှာအေးချမ်းစွာလာရောက်ပူးပေါင်းတင်နေဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။စစ်ကောင်စီရဲ့တပ်တွင်းကစစ်သားနဲ့စစ်သားမိသားစုတွေသတိရှိပြီးပြည်သူရှင်ငယ်မှာအေးချမ်းစွာလာရောက်ပူးပေါင်းတင်တယ်လို့ချက်သမ္မတနိုင်ငံဆိုင်ရာ NUG ကိုယ်စားလှယ်ဦးလင်းတန်ကဆိုပါတယ်။ လောက်ကင်မှာလက်နက်ချခဲ့ကြတဲ့တရင်ဟာအခုမန်တိုင်းပသိမ်ကြီးမှာစစ်ကောင်စီရဲ့ထိုးစစ်မှာပြန်အုံချတဲ့ထောက်ထားတွေရှိတယ်လို့မန် PDF ကထုတ်ပြန်တယ်။ဆိုလိုတာကစစ်ကောင်စီဟာလက်နက်ချခဲ့မှုတဲ့စစ်သားတွေကိုမသိမချင်းတိုက်ခိုင်းနေတဲ့သဘောပဲ။ဒါကိုစစ်ကောင်စီရဲ့တပ်တွင်းကစစ်သားနဲ့စစ်သားမိသားစုတွေသတိရှိပြီးပြည်သူ့ရင်ခွင်မှာအေဂျင့်စွာလာရောက်ပူးပေါင်းတင်တယ်လို့မှတ်ချက်ပြုဆိုထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရပြည်သူ့ရင်ခွင်အကောင့်ထက်ပေါ်ဆောင်မှုဘိုးကော်မတီနဲ့ကာကွယ်ဝန်ကြီးဌာနကုတ်ကဲမှုအောက်မှာရှိတဲ့ PDF တရင်များပကဖများကိုဆက်သွယ်က2025ခုနှစ်ဖေဖော်ဝါရီလအတွင်းတပ်သားနဲ့ရဲ64ဦးပြည်သူ့ရင်ခွင်ကိုခိုးလုံခဲ့ပါလိမ့်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးမယ့်စစ်ရေးသတင်းကတော့2025ခုနှစ်ဇူလိုင်လတတိယပတ်တွင်အလဲဝင်လက်နက်ချစစ်တုံးပန်းစစ်ကောင်စီဖွဲ့ဝင်စစ်သားရဲနဲ့ပြည်သူစစ်စုစုပေါင်း68ဦးရှိခဲ့တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ပြည်သူ့ဗန်နိုင်ငံကောက်ယူထားတဲ့မှတ်တမ်းတွေအရ2025ခုနှစ်ဇူလိုင်လတတိယပတ်တွင်အလဲဝင်လက်နက်ချစစ်တုံးပန်းစက္ကစအဖွဲ့ဝင်စစ်သားရဲနဲ့ပြည်သူစစ်စုစုပေါင်း68ဦးရှိခဲ့တယ်လို့တွေ့ရှိရတယ်ဆိုပြီးဖော်ပြထားပါတယ်။အလဲဝင်သူစစ်သား42ဦးနဲ့မှ35ဦးဟာစစ်မှုထမ်းတပ်သားတွေဖြစ်တယ်လို့သိရပါတယ်။ပြည်သူပန်းနိုင်ငံကောက်ယူထားတဲ့မှတ်တမ်းတွေအရ2025ခုနှစ်ဇန်နဝါရီလမှဇူလိုင်လတတိယပတ်အထိအလင်းဝင်လက်နက်ချစစ်တုံးပန်းစုစုပေါင်း1911ဦးအထိရှိခဲ့ပါတယ်။လက်ရှိမှာတော်လိုင်းတပ်ပေါင်းစုတွေအနေနဲ့လည်းစစ်ကောင်စီလက်အောက်ခံစစ်တီတွေရဲ့ဘဝသစ်အတွက်အသက်ကိုအာမခံပေးနိုင်ကြောင်းသတင်းစကားနဲ့တကွဆက်သွယ်မှုလမ်းကြောင်းတွေဖွင့်ပေးထားကြပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာဂီကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
စီးရီးသတင်းတွေကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုပြည်ရင်းသတင်းများကိုကျွန်မပူပူမှတင်ဆက်ပေးမှာဖြစ်ပါရရှင်။မင်္ဂလာညချမ်းပါရှင်။ခုချိန်ကစပြီး2025ခုနှစ်ဇူလိုင်လ28ရက်နေ့ညပိုင်းမှာတင်ပြပေးမယ်။ Radio NUG ရဲ့ညပိုင်းပြည်ရင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ပထမဦးစွာတင်ပြပေးမယ့်သတင်းကတော့မကွေးဖက်ဒရယ်ယူနစ်လွှတ်တော်မှမကွေးဖက်ဒရယ်ယူနစ်ဂျာကာလာစီမံပထမမူကြမ်းကိုချပြဆွေးနွေးတဲ့သတင်းတင်ဆက်ပေးပါမယ်။မကွေးဖက်ဒရယ်ယူနစ်လွှတ်တော်မှမကွေးဖက်ဒရယ်ယူနစ်ပြည်ထောင်စုလွှတ်တော်ကိုစလေမြာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ယူနစ် KI မြို့နယ်အလုံးမှုဆောင်များအားမကွေးဖက်ဒရယ်ယူနစ်ဂျာကာလာအစီမံပထမကြမ်းကို2025ခုနှစ်ဇူလိုင်လ28ရက်နေ့နေ့လယ်တနာရီချိန်တွင်ဇွန်မီတင်စနစ်ဖြင့်အစည်းအဝေးတစ်ရပ်ကိုကျင်းပခဲ့ပါသည်။ပထမအုပ်စွာအခမ်းအနားဖွင့်လှစ်ပြီးခေတ်ဆက်ဆက်တွင်ဒီမိုကရေစီရရှိရေးအသက်ပေးသွားကြသောယဟန်းရှင်လူကျောင်းသားပြည်သူများကိုအောက်မေ့သောအဖြစ်ရှစ်ဆက်ကန်ငြိမ်သက်အလေးပြုခဲ့ကြပါသည်။ပြီးနောက်ဗဟိုကော်မတီဝင်တဦးမှအဖွင့်ပြောကြားခြင်းယူနစ်အလုံးမှုဆောင်ဖွဲ့ဝင်တဦးမှမိတ်ဆက်ပြောကြားခြင်းမကွေးဖက်ဒရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌမှမကွေးဖက်ဒရယ်ယူနစ်ဂျာကာလာအစီအမံပထမမူကြမ်းဖြစ်ပေါ်လာပုံတို့ကိုတင်ပြခဲ့ပါသည်။၎င်းနောက်ယူနစ်လွှတ်တော်ကိုစလေတဦးမှမကွေးဖက်ဒရယ်ယူနစ်ဂျာကာလာစီမံပထမမူကြမ်းကိုချပြရှင်းလင်းခဲ့ပြီးတက်ရောက်လာသူများမှအကြံဉာဏ်များပေးခြင်းပြန်လည်ဆွေးနွေးခြင်းများပြုလုပ်ခဲ့ကြပါသည်။အစည်းအဝေးကိုပြည်ထောင်စုလွှတ်တော်ကိုစလေတဦးမှဤကောင်းချုပ်စကားပြောကြားခြင်းယူနစ်အလုံးမှုဆောင်တဦးမှကျေးဇူးတင်စကားပြောကြားပြီးအခမ်းအနားကိုအောင်မြင်စွာရည်နာခဲ့ပါသည်။အစည်းအဝေးကိုလွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌယူနစ်အလုံးမှုဆောင်ဥက္ကဋ္ဌနှင့်အဖွဲ့ဝင်များဗဟိုကော်မတီဝင်များပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်များယူနစ်ကိုယ်စားလှယ်များခရိုင်အလုံးမှုဆောင်များမြို့နယ်အလုံးမှုဆောင်များတက်ရောက်ခဲ့ကြတယ်လို့သတင်းရရှိပါရရှင်။အခုဆက်လက်ပြီးတော့ KNP ပြည်အတိုင်းအမြင်ခံကောင်စီတိုးချဲ့ဖွဲ့စည်းတဲ့သတင်းကိုတင်ဆက်ပေးပါမယ်။ KNP ပြည်အတိုင်းအမြင်ခံကောင်စီတိုးချဲ့ဖွဲ့စည်းခြင်းဆိုင်ရာထုတ်ပြန်ကြေညာချက်ကိုဇူလိုင်လ28ရက်နေ့မှာကောင်စီကကြေညာလိုက်ပါတယ်။ထုတ်ပြန်ကြေညာချက်အရ KNP တာမင်ခံကောင်စီကိုဥက္ကဋ္ဌဒုဥက္ကဋ္ဌအထွေထွေအတွင်ရင်မှုတွဲဖက်အတွင်ရင်မှုအလုံးမှုဆောင်ဖွဲ့ဝင်ကောင်စီဝင်စုစုပေါင်း14ဦးဖြင့်တိုးချဲ့ဖွဲ့စည်းခဲ့တယ်လို့သိရပါတယ်။၎င်းတို့ထဲတွင်လူငယ်နဲ့နိုင်ငံရေးပါတီပါဝင်အရပ်ဘတ်အဖွဲ့အစည်းမှလူပုဂ္ဂိုလ်တို့လည်းပါဝင်ကြပါရဲ့ရှင်။ဒေါက်တာကွန်း ERD အညာနဲ့ 96 donation ပူပေါင်းကစစ်ဘေးရှောင်ကျေးရွာအတွင်ရှိပြည်သူများအားကျန်းမာရေးစောင့်ရှောက်မှုများပြုလုပ်တဲ့တဲ့တင်ကိုတင်ဆက်ပေးပါောင်းမယ်။ဒေါက်တာကွန် ERD အညာနဲ့ 96 donation ပူပေါင်းကစစ်ဘေးရှောင်ကျေးရွာအတွင်ရှိပြည်သူများအားကျန်းမာရေးစောင့်ရှောက်မှုများပြုလုပ်ခဲ့တယ်လို့သိရရှိပါရယ်။ဒေါက်တာကွန် ERD အညာနဲ့ 96 donation ပူပေါင်းကစစ်ဘေးရှောင်ကျေးရွာအတွင်ရှိပြည်သူများအားကျန်းမာရေးစောင့်ရှောက်မှုများပြုလုပ်ပြီးစစ်ဘေးရှောင်ပြည်သူများအတွက်လိုအပ်သောတကူရည်သုံးပစ္စည်းများနဲ့အိမ်သုံးပစ္စည်းများကိုထောက်ပံ့ကူညီခဲ့တယ်လို့ 96 donation ကဖော်ပြပါရယ်ရှင်။အခုနောက်ဆုံးအနေနဲ့မန္တလေးတိုင်းပသိမ်ကြီးမြို့အနီးမြေအောင်အနက်10ကီလိုမီတာကိုဗဟိုပြု၍အင်အားအတော်အသင့်ရှိသည့်မြင်းကလေးတစ်ခုယနေ့မနက်လှုပ်ခတ်ခဲ့တဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။ မန္တလေးတိုင်းပတိန်ကြီးမြို့အနီးမြေအောက်အနက်10ကီလိုမီတာကိုပဟိုပြု၍ Restore Scale 4.8 အဆင့်နှင့်အင်အားအတော်အသင့်ရှိသည့်မြေငလင်းတစ်ခုယနေ့မနက်လှုပ်ခတ်ခဲ့ပါသည်2025ခုနှစ်ဇူလိုင်လ28ရက်နေ့မြန်မာစံတော်ချိန်မနက် 12:10 မိနစ်အချိန်ခန့်တွင်မန္တလေးတိုင်းပတိန်ကြီးမြို့နီးမြေအောက်အနက်10ကီလိုမီတာကိုပဟိုပြု၍ Restore Scale 4.8 အဆင့်နှင့်အင်အားအတော်အသင့်ရှိသည့်မြေငလင်းတစ်ခုလှုပ်ခတ်ခဲ့တယ်လို့ NUG လူသားချင်းစာနာထောက်ထားရင်းနဲ့ BNR ဆိုင်ရာစီမံခန့်ခွဲဝင်ကြီးဌာနကထုတ်ပြန်ပါတယ်။သကိုင်းငလင်းကြီး၏နောက်ဆက်တွဲငလင်းများကြောင့်ထိခိုက်ဆုံးရှုံးမှုများလျော့နေစေရန်အတွက်ဆောင်ရွက်ရှောင်ရွက်သတိပြည့်ရများနှင့်အညီနေထိုင်ကြရန်အသိပေးနှိုးဆော်ထားပါရရှင်။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်တာကီမပေးပို့ထားတာဖြစ်ပါရရှင်။ Radio NUG မှဆက်လက်တင်လွှင့်ပေးနေပါတယ်။ဒီနေ့နဲ့မနေ့ဖြန်တော်မိုးလေဝသခန့်မှန်းချက်ကိုမေဦးနိုင်မှတင်ဆက်ပေးမှာဖြစ်ပါရရှင်။
မင်္ဂလာပါခင်ဗျာမိုးလေဝသခန့်မှန်းချက်အခြေအနေတွေကိုတင်ပြပေးပါမယ်ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာအနောက်တောင်မုတ်သွန်းလေဟာအားကောင်းရာမှာအားအလွန်ကောင်းနိုင်ပါတယ်မိုးအခြေအနေမှာနေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မုံပြည်နယ်တို့မှာနေရာစိတ်စိတ်မှနေရာအနှံ့ပြားမိုးထစ်ချုံရွာနိုင်ပြီးတော့မကွေးတိုင်းမှာနေရာကျကျမူထစ်ချုံရွာနိုင်ပါလေ။နေပြည်တော်စကိုင်းတိုင်းအထက်ပိုင်းမန္တလေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအရှေ့ပိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးတော့မူကြီးနိုင်ပါလေ။မိုးလေဝသဖြစ်စဉ်များအနေဖြင့်အနောက်တောင်မုတ်တုံလေဟာအားကောင်းသောကြောင့်လကောင်းအရှေ့ဘက်နဲ့အနောက်ဘက်မှလာတဲ့လေဘူလိုင်းများအရှိန်ကြောင့်နေပြည်တော်စကိုင်းတိုင်းအထက်ပိုင်းမန္တလေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအရှေ့ပိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးတော့မိုးကြီးနိုင်ပါတယ်။မိုးသီးထန်စွာရွာသွန်းခြင်းနဲ့အတူလေပြင်းတိုက်ခတ်ခြင်းလျက်စီးလက်ခြင်းမိုးချိုးပစ်ခြင်းနေရာကွက်ပြီးမိုးကြီးခြင်းလျက်တပြက်ရေကြီးခြင်းနဲ့မြေပြိုခြင်းစတဲ့သဘာဝဘေးရန်တွေအများကိုပါသတိပြုနိုင်ပါရန်တင်ပြအပ်ပါတယ်။အခုဆက်လက်ပြီးတော့နေအလိုက်မိုးလေဝသအခြေအနေများကိုဆက်လက်တင်ပြပေးသွားမှာဖြစ်ပါတယ်။ဇူလိုင်လ28ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်ကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်းထင်းမှတိမ်ထူထပ်နိုင်ပြီးတော့အနောက်တောင်မုတ်သွန်းလေဟာအားကောင်းရာမှအားအလွန်ကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေမှာမြမကန်ယူတန်းတက်လျှောက်နဲ့ကန်လွန်ပင်လယ်ပြင်တို့မှာတခါတရံမိုးသက်လေပြင်းများကြာရောက်နိုင်ပြီးတော့လိုင်းကြီးနိုင်ပါတယ်။မိုးသက်လေပြင်းကြာစဉ်ရေပြင်းမြေပြင်းလေဟာအနောက်တောင်ပန်းမှာတနာယီကိုမိုင်30မှ35မိုင်ခန့်အထိတိုက်ခတ်နိုင်ပါသည်မိုးအခြေအနေမှာနေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်မှနေရာအနှံ့အပြားမိုးထစ်ချုံရွာနိုင်ပါသည်နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းတနင်္သာရီတိုင်းရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးတော့မိုးကြီးနိုင်ပါ रे ခင်ဗျာဆက်လက်ပြီးတော့ဇူလိုင်လ29ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကိုတင်ပြပေးပါမယ်ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်းထင်းမှတိမ်ထူထပ်နိုင်ပြီးတော့အနောက်တောင်မုတ်သွန်းလေဟာအားကောင်းရာမှအားအလွန်ကောင်းနိုင်ပါ रे ပင်လယ်ပြင်အခြေအနေမှာမြမကန်ယူတန်းတက်လျှောက်နဲ့ကန်လွန်ပင်လယ်ပြင်တို့မှာတခါတရံမိုးသက်လေပြင်းများကြာရောက်နိုင်ပြီးတော့လိုင်းကြီးနိုင်ပါ रे မိုးသက်လေပြင်းကြာစဉ်ရေပြင်းမြေပြင်းလေဟာအနောက်တောင်ဘက်မှာတနအီကိုမိုင်30မှ35မိုင်ခန့်အထိတိုက်ခတ်နိုင်ပါသည်။မိုးအခြေအနေမှာနေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်မှနေရာအနှံ့ပြားမိုးထစ်ချုံရွာနိုင်ပါသည်။နေပြည်တော်မန္တလေးတိုင်းပဲခူးတိုင်းတနင်္သာရီတိုင်းရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးတော့မိုးကြီးနိုင်ပါတယ်ခင်ဗျာ
ရေဒီယို NUG မှာဆက်လက်အသံလွှင့်ပေးနေပါတယ်အခုမြန်မာနေဦးခရိုနီကယ်ဇူလိုင်လ28ရက်နေ့မြင်ကွင်းမိုးမခဆောင်းပါးကိုနေဦးမိုင်မှတင်ဆက်ပေးမှာဖြစ်ပါရဲ့ရှင်
မြန်မာနွေဦးခရိုနီကယ်ဇူလိုင်29မြင်ကွင်းရေဘေးတန်တလှည့်ခန်းစားကြရအောင်မဲ့မြန်မာပြည်သူတွေရဲ့ဘဝ20မိုးရာသီမှာရေကြီးမှုရန်ကိုမြန်မာနိုင်ငံရဲ့ဒေသချို့မှာခန်းစားနေကြရတာဖြစ်ပါတယ်ကဘာကြီးပုံမပူနွေးလာခြင်းရဲ့အကျိုးသက်ရောက်မှုလို့လဲဆိုနိုင်ပြီးကဘာလုံးဆိုင်ရာအကျိုးသက်ရောက်မှုဖြစ်တဲ့ပြင်းထန်အဆုံးရောက်တဲ့ရာသီဥတုလက္ခဏာတွေဖြစ်တဲ့မိုးသေးထန်ခြင်းပြင်းထန်တဲ့မုန်တိုင်းတွေအကျဉ်းကြီးများများဖြစ်ပေါ်ခြင်းတွေအပြင်မိမိတို့နေထိုင်ရာဒေသတွေမှာတစ်တိုးပြုံးတိလာခြင်းကြောင့်လဲမိုးသေးထန်ခြင်းနဲ့ရုတ်တရက်ရေကြီးတာချောင်းရည်မြင့်ရည်မြင့်တက်လာပြီးလူနေအိမ်စိုက်ပျိုးခင်းတွေမွေးမြူထားတဲ့တရိတ်ဆန်တွေတည်ကြည်ပျက်စီးတာတွေပုံမှုဖြစ်ပွားလာနေတာဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့ရာသီဥတုပြောင်းလဲမှုတန်းကြောင့်အနည်းကျရောက်နိုင်ခြင်းမြင့်မားတဲ့နိုင်ငံတွေစည်းရင်းနဲ့ပါဝင်နေပြီးတ мян နှစ်ကဘင်္ဂလားပင်လယ်အော်မှာဖြစ်ပွားခဲ့တဲ့မိုခါမုန်တိုင်းကရခိုင်ပြည်နယ်ကိုကြီးမားစွာထိခိုက်ပျက်စီးစေခဲ့သလိုယမန်နှစ်ကတော့တောင်တရုတ်ပင်လယ်ကအနောက်ဘက်ကိုဝင်ရောက်လာတဲ့ယာဂီမုန်တိုင်းအကျဉ်းကျန်မိုးတိမ်တွေကြောင့်ရှမ်းပြည်နယ်မန္တလေးတိုင်းပဲခူးတိုင်းတို့မှာယာကနန်းနဲ့ချီတဲ့လူသေဆုံးမှုကြီးမားတဲ့ပမာဏနဲ့နေအိမ်လေယာဉ်စိုက်ခင်းတွေထိခိုက်ပျက်စီးခဲ့တာဖြစ်ပါတယ်အခုနှစ်မှာမိုးလေကာလလို့ဆိုရမယ်ဇူလိုင်လမကုန်းခင်ကာလမှာမုတ်တုံလေအားကောင်းခြင်းကြောင့်မိုးရက်ဆက်သေးထိုင်ရာကနေကရင်ပြည်နယ်မွန်ပြည်နယ်ပဲခူးတိုင်းရှမ်းရှိနဲ့ရှမ်းတောင်ဒေသတွေမှာရေကြီးမှုနဲ့ရင်ဆိုင်လာကြရပြန်တာဖြစ်ပါတယ်မေဆိုင်ချောင်းရင်မြင့်တက်လာတာကြောင့်တာချီလိမ်မြို့နယ်ကလျက်အိနီချင်းထိုင်းနိုင်ငံမေဆိုင်မြို့တို့ဇူလိုင်29ရက်နောက်ပိုင်းကစလို့ရေကြီးနေပြီလို့သတင်းတွေမှာတွေ့ကြရပါတယ်တဖန်ရှမ်းပြည်နယ်တောင်ပိုင်းကလောရွှေညောင်တို့မှာလည်းမူးသေးတံမှုကြောင့်ချောင်းရင်မြင့်တက်လာပြီးလူနယ်ရက်ွက်တွေစာတင်ကျောင်းတွေရေဝင်ရောက်နေတာလူမှုကွန်ရက်တွေမှာတွေ့နေရပြီးဖြစ်ပါတယ်။ကရင်ပြည်နယ်မှာတော့ပြီးခဲ့တဲ့ရက်ပိုင်းကလေးကမြောက်ဝတီမြို့ရေကြီးခဲကခုဇူလိုင်29ရက်မှာတော့ဖအံမြို့မှာတန်လွင်မြစ်ရေဟာစိုးရင်ရေမှတ်အထက်ကို၄ပေကျော်လွန်ရောက်ရှိနေပြီးလူနယ်ရက်ွက်တွေရေဝင်ရောက်နေပြီးဖြစ်ပါတယ်။ပဲခူးမြစ်နဘေးကပဲခူးမြို့လဲရေကြီးမဲ့အနည်းရှိနေသလိုစစ်တောင်းမြစ်နဘေးကတောင်ငူမြို့လိုမြို့တွေလဲရေကြီးနိုင်တဲ့အနည်းရင်ဆိုင်နေကြရတာသတင်းတွေထဲတွေ့မြင်နေကြရပါတယ်။လက်နက်ကင်ပရိပခတွေတည်ရောက်မှုရှိတဲ့ဒေသတွေမှာရေကြီးတဲ့အခါငကိုကလေးကမိမိတို့နေအိမ်တွေမိမိတို့မြို့ရွာတွေကနေတိမ်းရှောင်နေကြရချိန်မှာရေပင်းနဲ့ထပ်မံရင်ဆိုင်ကြရတဲ့အခြေအနေမျိုးကဒုက္ခပေါ်ဒုက္ခဆင့်ကြတဲ့အနေအထားဖြစ်ပါတယ်။တရားစာရအလွန်ကျွန်းထုတ်ယူမှုကြောင့်မိုးသေးထန်တာနဲ့တောင်ကျရင်မြစ်ချောင်းမြစ်ရည်တွေကလှိမြန်စွာလူနေဒေသတွေစိုက်ပျိုးခင်းတွေစီရောက်ရှိလာပြီးအသက်ဆုံးရှုံးစားနပ်ရိက္ခာဆုံးရှုံးတာတွေဖြစ်ပေါ်ကြရပါတယ်ပြည်တွင်း၁၄နှစ်ကျော်၅နှစ်နီးပါးဆင်နွှဲလာကြတာကြောင့်အခုလိုတဘာဝဘေးအနေကြရောက်ချိန်မှာကုငီကေဆေရေးတွေကိုတာမန်ကာလတွေလိုအင်အားအပြည့်နဲ့အစိုးရတွေရဲ့ကောင်းမွန်တဲ့စီမံခန့်ခွဲမှုအကူအညီအထောက်ပံ့တွေနဲ့လုံနိုင်တဲ့အနေအထားမရှိတဲ့အခြေအနေနဲ့လည်းရင်ဆိုင်ကြရတာဖြစ်ပါတယ်2023ခုနှစ်မူခါမုံတိုင်းကြရောက်ခဲ့စဉ်ကစစ်ကောင်စီအနေနဲ့ရခိုင်ပြည်နယ်မှာနေမြေအများပြားထိမ့်ချုပ်ထားဆဲဖြစ်လို့မုံတိုင်းပြီးနောက်ကဲဆဲရေးတွေကိုဟန်ပြသဘောလောက်တော့လုံးပြခဲ့ရတာသတိပြုမိကြပါလိမ့်မယ်အခုနှစ်မှာရခိုင်ပြည်နယ်မြို့နယ်အချို့မှာရေကြီးတဲ့သတင်းတွေပေါ်ထွက်လာပေမဲ့စစ်ကောင်စီအနေနဲ့၎င်းတို့လက်ထဲကြောက်ဖြူနဲ့စစ်တွေမြို့နှစ်မြို့သားရှိတော်တာကြောင့်ရခိုင်ရေဘေးကိုကုညီကဲဆေးရေလှုပ်ဆောင်ဖို့ဝတရားမရှိတဲ့အနေအထားမျိုးနဲ့မြင်တွေ့ရပြီးရခိုင်ပြည်နယ်ကိုကုန်စီတွေမဝင်ရောက်အောင်စစ်ကောင်စီရဲ့ပိတ်ဆို့မှုကတဘာဝဘေးကြရောက်မှုကိုပုံမိုဆိုးရွားစေတာလည်းတွေ့ရပါတယ်စကိုင်းမန္တလေးနဲ့နေပြည်တော်တို့မှာမတ်လနောင်ပိုင်းကလှုပ်ခတ်ခဲ့တဲ့ငလင်ဘေးကနေကောင်းစွာနလမထူသေးခင်မှာနောက်ထပ်ရေဘေးအနေနဲ့ရင်ဆိုင်ရမယ့်အနေအထားလည်းရှိနေတာဖြစ်ပါတယ်စစ်အာဏာသိမ်းပြီးနောက်ဖြစ်ပွားလာတဲ့လက်နက်ကင်ပရိပခာပြည်တွင်းစစ်ကနိုင်ငံရဲ့စီးပွားရေးကိုတိတိတသားဆုပ်ယုပ်ကြဆင်းစေပြီးထုတ်ယူနိုင်တဲ့တယံစာရအရင်းမြစ်တွေကိုအလွန်ကျွံထုတ်ယူမှုတွေဖြစ်စေကတဘာဝပတ်ဝန်းကျင်ပျက်စီးမှုကိုပုံမှန်လှိမြန်စွာဖြစ်ပေါ်စေတာဖြစ်ပါတယ်တယံဇာရထောက်ယူမှုကနေရရှိတဲ့ငွေကြေးအခွန်အကောက်တွေကစစ်ပွဲတွေရဲ့သုံးစိမ့်နဲ့စစ်ပွဲတွေကြားတဲ့အမျက်များများကြံ့မှထောက်ယူမဲ့လုပ်ငန်းရှင်တွေရဲ့အိတ်ထဲရောက်ရှိကုန်ကြတာဖြစ်ပြီးအခုလိုတဘာဝဘင်းနေကြရောက်ချင်းကူငီပေးမဲ့ရန်ပုံငွေမျိုးဘေးအဖွဲစီးမှမရှိကြတော့တဲ့အနေအထားမျိုးရောက်ရှိနေကြရလဲဖြစ်ပါတယ်လက်နက်ကင်တော်လှန်အင်အားစုတွေအနေနဲ့ကတော့စစ်ပွဲအောင်နိုင်ရေးတီပထမစစ်ပွဲအောင်နိုင်ရေးတီဒုတိယ တတိယလို့ယူဆကောင်းယူဆထားကြတာလည်းဖြစ်ပါလိမ့်မယ်လူထုရဲ့အသက်ရှင်သန်နေထိုင်ရေးတဘာဝဘေးအနေကဲ့စည်ရေးတွေကစစ်အာဏာရှင်ကိုအပီးတိုင်မအောင်နိုင်ရင်ပုံဆောင်နိုင်မှာမဟုတ်ဘူးဆိုတော့ရုတ်တိအစိုးနဲ့လောလောဆယ်အခြေအနေတွေကိုအပြေမရှာနိုင်တာမျိုးလည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်ဒို့ပေမဲ့ပြည်သူလူထုတွေအပေါ်တော့အပြီးအပြက်စစ်ပွဲအောင်နိုင်မှုပန်းနိုင်မရောက်ခင်မှာစစ်ဘေးတဘာဝကပ်ဘေးနဲ့အငတ်ဘေးတွေကနေရှင်သန်ကြံ့ရစ်ဖို့အသေးအတန်ရုန်းကန်နေကြရတဲ့အခြေအနေတွေကြာရောက်နေရလဲတွေ့မြင်နေကြရတာဖြစ်ပါရဲ့ရှင
်ရေဒီယို NUG သောတာရှင်များရှင်အခုတော်လိုင်းတက်ဂီတာအစီအစဉ်မှာတော့စောကိုကွာတည်ဆိုထားတဲ့ဒေါ်စိန်အေးရဲ့သားဆိုတဲ့တော်လိုင်းတည်တဲ့ချင်းကိုနားဆင်ခံစားမှာဖြစ်ပါရဲ့ရှင်
ငယ်ငယ်အမြဲလုပ်တယ်မဟုတ်တာအကုန်လုံးစိတ်ပုတ်တယ်ညစ်ချေချေစကားအမြဲတမ်းပြောတဲ့ကောင်မာလို့အမှန်လုံးအမြဲရုပ်တယ်တွေ့ရအကုန်ခိုးသိမ့်ပိုက်တယ်လေးကွာခိုင်ပြီးရန်ကနေတဲ့ကောင်
Radio NUG ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့ထုတ်လွှင့်မှုအစီအစဉ်မှာတော့တိုင်းရင်းသားဘာသာစကားဖြင့်တပတ်အတွင်းသတင်းများကိုစကားကရင်ဘာသာဖြင့်နှွန်ညွှန်ဥပွင့်မှတင်ဆက်ပေးမှာဖြစ်ပါရယ်ရှင်
နီလာကမြတာဘုတ်တိပစဝိဆဝတိတောကွမ်မြကတော့ပါတိလအန်ယူဂျီကွယ်လီလိုအတတာကလေးတမလို့ငိုင်းနီလောအခဲအီဒတ်နီအတောပူတာကစောတဖာနီယာနွန်ဝေဝပိကပဖလာနီတိနီလော တက်ဆော့ခေါတီတီမီဝဲတာတက်ဘဆော့ကမြတာပရှော့တာခုရုံလာတော့တာကမီတီတောက်ဖို့ဤကဆဘကိုတုကလမဝဲခန်တန်တောက်ခုရုံမဲတော့မဝဲတာရင်းနီလောလုံးလူတောက်တာပုတ်ပဒိုတက်ဘဆော့ကမြတာပရှော့တာခုတော့မလာတော့ကမီတီတောက်ဖို့ခီစီရဘနုတရှာကီထုခီစီရဤမတာမဝဲတာဖဲလာယူလီခီစီလီတော့နီဝအနိုင်တစီတော့လွတ်တာဖို့ဖို့ကဆဘကိုတုကလမဝဲခန်တန်ကတိုအထောမလိုတာနီလောစမညာပါလဟက်တော်တောင်ဖိုကမိတီကရတဖာနီခီစီလူပနိုဒရာကီထိုခီစီရတပလတီဝဲတာဘထွတ်တာဖီတာမလအမဝီတီဝဲတဖာမီဝီတဖီတာမလအိုတော်ဒီစီတဖာနီရှဲလဲအိုဖိုတပတ်ကိုဝဲတာနီလောတော်လွတ်တော်ဖိုတဘလညိုင်ပူနီကဆကိုကိုတကလမဝီခန်တခူတော်ကမိတီခိုနာလဘတာကွဲမျိုးတဖာဟက်တော်ဝဲတာဝီနီပဒိုနီဘတာစောနီလောတကဆခီတီမီဝဲတာဖန်ခူပူခုဘာမတပုတ်ဖာမနမခါတော့တော်ဝဲတာပခုဘူကောနိုင်ဆုလဘတိကွေဝဲနေခုခုနာတဖာလောထထဝဲတာလေပခုဘူဤတီဝဲတာလေတပ်ဖလတန်စာဟုတာရင်နီလောဖန်ခုဘူခုဘာမတပုတ်ဖာမနမခါတော့တော်ဝဲတာပခုဘူကောနိုင်ဆုလဘတိကွေဝဲနေခုခုနာတဖာတခောလောထထဝဲတာလေပခုဘူဤတီဝဲတာလေတပ်ဖလတန်စာဝေကိုဘီယိုတီကောဒေါ်တဘီဘာထွဲတိကောဘာခုဖို့တဘလာဆက်ကရပီပီအန်အမ်နေထွထော်ဝဲဖဲလာယူလီခီစီရဲ့တော်နီနေပတိညာမနီလောဖဲလာယူလီခီစီတော်နီနေဘာခုဖို့ကောနိုင်ဆိုနေလဲတပွားခိုတာလောကဒဲကဒဲတကတူလူတပူအဝဲပါခုဝဲတော်ပါခုဖို့ဝါမတာအာဂတစီခခနိကိုအော်လတခလဒတော်ဒူဒါလေလေအတိတဆုနီလောဖန်ခုဤအသောထော်ဒူဒါလေဘခုဖို့အခွဲရတဖာဘုကဒါကွေဝဲလေ PPNM တဲဝဲဒါနီလောတောဘာထွဲဘခုဖို့ကိုအနိုင်စောဘာတီဝဲဤဒီတိုတတော်တလိုကိုအိုကေဝဲဝဘွာလအမတီယောတဖာဘွာလပါခုဝဲတဖာတခေယောတစီညောလအဝဲတိဘခုဝ PPNM ခေတုပိကညာဝဲဒါအင်္ဂီနီပဒုနေဘာတက်စောနီလောတခါဆဆမညာတီမီဝဲတာကော်ကရိတ်ကြောင့်ဒုက္ခမီဖို့ကိုတာဒုစုဝဲတာဝီဘယောတူနေမတိကွေဝဲတာကမလခေကတာရင်းနီလောပညောကိုဆဲကော်ကရိတ်ကြောင့်ဒုက္ခမီခိုဘယောတူဒေါတာပဆဂရတဖာနေတာဒုစုဝဲတာဝီဘယောတူတခေါနေမတိကွေဝဲတာကမလခေကရီပတိညာပါနီလောဖဲလာယူလီခိစီရတော်နီဝါဖွင့်နိုင်ကတော့ကြောင့်ဒုက္ခဆာဇတ်တိုကပဘယောတူကရတဖန်နေလမစ်ဆိုင်ဒွန်ခိပလလက်တလဝဒါလမီကလောတာကမ်လိုက်တော့မလာကုန်တခေါအွေဖဲဝေါ်နိုင်တစီကတော့စီကောလက်တလကတော့ဝဲတာမစ်ဆိုင်တဖာတော့လောတာပဆကရတခေါစီကောကေဒူဆကေဝဲတာနေပတိညာပါနီလောတော့ဖဲလာယူလီခိစီလီတော်နီဘယောတူတော့တိခိဘီရဲ့တဖာပါဖူတာဝီငါတိုင်တော့အပူလဲနီလောဝဲဝီပွားကမြအတအလူစီရနေတကားတော့လူစီလူနေတကားခီရာဖော်ဝဲတော့မတိဝဲတာနေပတိညာပါစီကောနေလောတကားဒီပါဘယောသူတော့ဒီခီဘီရဲ့သူခိုဘီဂရတဖာဟာခနာဆိုတာလဲစီဘဝဲတို့စီတဖာခိုကမြတော့ခုစီတနေတကားအခေါ်ပါတော့ဝဲတာဝီပါတာဆောလဖန်ကမြတဆာဟီဝီနေဘဒုန်နေပါတာဆောနေလောတကယ်ဆိုလည်းကိတော့ဒီမီဝဲတာရမတီဝဲသူမွဲကလို့ထီတို့ဟိုဘကောဆမီဝဲတာဒေါ်တီအန်ဒရတာရင်းလို့ကညောကောဆရမတီဝဲသူမွဲကလို့ထီတို့ဒေါ်တာဆုဒိုဝဲဟိုလောကောကမြတဖာဘကောဆမီဝဲတာဒေါ်တီအန်ဒရအရင်းနေပတိညာပါနီလို့မေလို့ထီတို့ဟိုရမတီဝဲနော်ဝီတခီဒေါ်တဲလောကောတဖာနီထီတို့ဝဲဟီတဖာလောဘလဝဲဒေါ်တီပလီထော်ကီဝဲတာလေအရှေကလမီဖတ်ဒိုဖောက်ခုနေပတိညာပါနီလို့ဖဲလာယူလီခီစီတောနီနေဝီဖာကလီမတဟခုရမတီဝေယောကောဆက်မန္တလေးကောဒိုစကိုင်းကောဒိုချောကောဆက်ကညောဝကောဆက်တလောကောဆက်တော်တနောတရီကောဆက်တဖာတဆုဒိုဝဲတာဝီကလီမဥတဆုထီတိုတလောဝဲဟခုလောပလောဖလာတလောအမီနီဆာအန်ဒရတဖာအိုထောဝဲသေးလီအန်ယူဂျီပဒိုဒီတိုကမလတဖာကပတူပတာဝဟိပလောဝဲတာဝီနေဘဒိုနေပါတာကစောနီလောတယ်ဆိုလေပါဖလင်တူတဖာရွေးတာဖဲနေလို့ဘဝဒုကနာဘာတာပိုကိုဒီနော်အတဲ့မောတူပါမထဘူးနေတကေ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းဒို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းဒို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။